မြန်မာနိုင်ငံကနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်တရုတ်နိုင်ငံကို9ရက်ကြာအလဲပတ်ခီတွားရောက်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့ရဲ့မီဒီယာတွေမှာဆက်ဆံရေးအကြောင်းကိစ္စကိုအလေးပေးထားပြီးတော့ရေးသားမှုတွေပုံများလာပါတယ်။မြန်မာတရုတ်အိန္ဒိယသုံးပွင့်ဆိုင်ဆက်ဆံရေးပေါ်မြန်မာရေးလေးလာတုံးသက်သူရဲ့အမြင်တွေကိုကိုယ်စားဝန်နိုင်ငံစုစည်းတင်ပြထားတာကိုနားဆင်ပါခင်ဗျာ။
နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်တရုတ်နိုင်ငံကမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးလုပ်ငန်းတွေအပါအဝင်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ဒေါ်လာတန်150ကျော်အကူအညီပေးမယ့်အကြောင်းပြောကြားခဲ့တာပါ။တစ်ဖက်မှာလည်းဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာတရုတ်နိုင်ငံအတွက်တန်တမာရေးအရာအောင်မြင်တဲ့ခီးစဉ်အဖြစ်တရုတ်အစိုးရကယူဆခဲ့တယ်လို့တရုတ်မြန်မာဆက်ဆံရေးကိုအနီးကလေ့လာသူတွေကတုံ့တက်ကြပါတယ်။ဒါကြောင့်လဲအန်အေဒီအစိုးရတက်လာပြီးနောက်ပိုင်းမှာအာဆီယံအဖွဲ့ပြင်ပကတရုတ်နိုင်ငံကိုဒေါက်အောင်ဆန်းစုကြည်အနေနဲ့ပထမဆုံးအကြိမ်လာရောက်တာဟာသူမအနေနဲ့တခြားအိန္ဒိယအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယထက်တရုတ်နိုင်ငံဟာပိုအရေးကြီးတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့យេតាဖော်ပြကြပါတယ်။ဒါပေမဲ့အိန္ဒိယကသတင်းမီဒီယာတွေကတော့အဲ့ဒီလိုမယူဆကြပါဘူး။မြန်မာနိုင်ငံဟာအိန္ဒိယနဲ့ယဉ်ကျေးမှုနဲ့ဘာသာရေးတို့အပြင်နိုင်ငံကောင်းဆောင်တွေဟာရခိုင်ကလေးကနိကတ်စွာထိတွေ့ဆက်ဆံခဲ့တဲ့တာရကတွေရှိခဲ့တာကြောင့်အိန္ဒိယနဲ့မြန်မာဟာပုံမနီးစပ်တဲ့နိုင်ငံတွေအဖြစ်យេតាဖော်ပြကြပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒမှာအိန္ဒိယနိုင်ငံတွေနဲ့ချစ်ကြည်ရင်းနှီးစွာထိတွေ့ဆက်ဆံပြီးဗဲမလိုက်မူဝါဒကိုဆက်လက်ဆွဲကင်သွားမယ်လို့ဒေါက်တာဆန်းစုကြည်ကပြောဆိုထားတဲ့အတွက်လဲဒီဗဲမလိုက်နိုင်ငံသားရေးမူဝါဒကိုအိန္ဒိယနဲ့မြန်မာခေါင်းဆောင်တွေကစတင်တည်ထောင်ခဲ့ကြတာကြောင့်နိုင်ငံအကြားနှိစက်မှုရှိစေတဲ့နိုင်ငံသားရေးမူဝါဒဖြစ်နေတာပါမြန်မာနိုင်ငံဟာဒီအင်အားကြီးနှစ်နိုင်ငံအကြားမဟာဗျူဟာကြကြဗဲလိုက်မှုမရှိအောင်ကြားနေမူဝါဒနဲ့ရပ်တည်လာခဲ့တဲ့အဆင့်အလာရှိတာမှန်ပေမဲ့လက်ရှိအန်အဒီအစိုးရရဲ့ချင့်ကပ်ပုံမှာအရင်အစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တာတွေနဲ့ကွာခြားမှုရှိတာကိုတွေ့ရတယ်လို့အမေရိကန်အခြေစိုက်မြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေကပြောပါတယ
်မဟာဗျူဟာကျတယ်ဆိုတာတော့အစင်လာပါပဲမဟာဗျူဟာကျမှုကတော့ကျွန်တော်တို့ခုမှတော့မဟုတ်ဘူးဝန်ကြီးဦးသူဘုရားကြီးနေဝင်စသဖြင့်နောက်ဆေဆိုးရနဲ့ဦးသိန်းသိန်းဆိုးရလည်းပဲဒီလိုပုံစံရှိခဲ့တယ်ကွာခြားချက်ကတော့အရင်ဆေဆိုးရနဲ့အရင်သမ္မတဆိုးရလက်ချက်တီတို့ကတော့ကိုချုပ်နေတဲ့စစ်စိုးရနဲ့သူသိမ့်ဆိုင်စိုးရကသူတို့အစိုးရအကျိုးစီးပွားကိုမူတည်ပြီးတော့အိန္ဒိယကိုရောတရုတ်ကိုရောဆက်ဆံရေးထားခဲ့ကြတယ်။အခုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD စိုးရကြတော့ကတကယ်စစ်မှန်တဲ့မျိုးသားအကျိုးစီးပွားပကူဦးတည်ပြီးတော့ဒီမဟာဗျူဟာကျမှုကိုအသုံးချမယ်လို့ယူဆရတယ်။ဒီတိုင်းလည်းပဲလုပ်နေတာကိုအခုတော့ဟိုလပိုင်းလေးတုန်းမှမြင်လာပါတယ်ခင်ဗျာ။
တရုတ်မြန်မာဆက်ဆံရေးနဲ့အိန္ဒိယမြန်မာဆက်ဆံရေးတွေကိုလေ့လာကြည့်မယ်ဆိုရင်တရုတ်နိုင်ငံကမြန်မာနိုင်ငံအတွင်းဝင်ရောက်ထိုးဖောက်မှုအိန္ဒိယရဲ့ပုံများတာကိုတွေ့ရတယ်လို့ SNDP ရှန်တိုင်းသမားဒီမိုကရက်တစ်ပါတီအမတ်ဟောင်းဦးရဲထွန်းကပြောပါတယ
်တရုတ်နိုင်ငံကကျွန်တော်တို့နဲ့နယ်နိမိတ်ချင်းဆက်ဆက်တာမှာဆိုလို့ရှိရင်လည်းအိန္ဒိယနိုင်ငံနဲ့ပူတယ်ဒီစီးပွားရေးကုသရေးဝန်ဆက်ဆံရေးမှာလည်းသူတို့တဲ့ပူအိန္ဒိယရဲ့ပုံများတယ်ယင်းနိုးနံမှုတွေလည်းပုံများတယ်အဲ့ဒါကိုတစ်ဖက်ကအိန္ဒိယကလည်းသိတယ်ကျွန်တော်တို့ဒီအဆိုရကဖိတ်တဲ့ဆီမီနာတစ်ခုကိုသွားတဲ့အခါမှာသူတို့ကလည်းအဲ့ဒါကိုပြောတယ်သူတို့အဆိုရအနေနဲ့ဒါကိုလှုပ်ချင်တယ်လို့ဆိုပေမဲ့ကျွန်တော်တို့အဆိုရဘက်ကသိရှားမှုတွေကအားနေပါတယ်တဲ့ဟိုတစ်ခုကတော့ခံတာတာကတော့ဒေါက်ဆန်းစုကြည်ကိုလိုက်ကြတော့အိန္ဒိယမှာငယ်ငယ်ကနေထိုင်ခဲ့ပြီးတော့ကျောင်းနေခဲ့တယ်ဆိုတော့ဒီအိန္ဒိယအနေနဲ့ကဒေါက်ဆန်းစုကြည်ဟာတကယ်မဟုတ်ဘူးပေါ့နော်သူတို့နိုင်ငံမှာပညာသင်ပြီးတော့ကြီးကြီးလာတဲ့မိတ်ဆွေရောက်ပဲဆိုတော့အခံစားချက်မျိုးတော့ရှိတယ်။အဲ့ဒီအတွက်တော့ကျွန်တော်နိုင်ငံရဲ့အနေအထားကိုလည်းသူတို့နားလည်ပြီးတော့ခွင့်ပြုနိုင်တဲ့သဘောရှိပါမှာ
။မြန်မာနဲ့နေဆက်ကုံတွယ်ရေးကဏ္ဍမှာလည်းတရုတ်နိုင်ငံကအိန္ဒိယရဲ့အသာစီးရနေတာကြောင့်အိန္ဒိယအစိုးရအနေနဲ့မြန်မာနဲ့နေဆက်ကုံတွယ်ရေးတွေတိုးမြင့်လှုပ်ဆောင်လို့ရဆိုရင်နှစ်နိုင်ငံနေဆက်မှာရှိနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိစ္စကိုအရင်ကင်တွယ်ဖြေရှင်းဖို့လိုအပ်မယ်လို့ဒေါက်တာတင့်စေကထောက်ပြပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဆုရှမာစွာရာချ်နဲ့တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံစဉ်အိန္ဒိယအစိုးရကိုလက်နက်ကင်တော်လှန်နေတဲ့အဖွဲ့အစည်းတွေမြန်မာနိုင်ငံအတွင်းအခြေစိုက်လှုပ်ရှားခွင့်ပြုမှာမဟုတ်ကြောင်းဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ်။မြန်မာသမ္မတဦးထင်ကျော်ဟာလည်းအိန္ဒိယနိုင်ငံကိုဩဂုတ်လ28ရက်နေ့ကနေ30ရက်နေ့အထိတွားရောက်လည်ပတ်ဖို့ရှိနေတာကြောင့်အဲ့ဒီခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်သဘောတူညီချက်တွေရရှိလိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာအရေးလေ့လာသူတွေကတုံ့တက်ပြောဆိုကြပါရခင်ဗျာ။